တာလီဘန်ကောင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုနဲ့အတူအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါတယ်။အရင်ရရှိလာတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေအာဖဂန်ကနေမေလ၁ရက်နေ့နောက်ဆုံးထားထွက်ခွာဖို့တတ်မှတ်ထားတဲ့ရက်နဲ့တဖြည်းဖြည်းနီးကလာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်လိုက်တာပါ။တာလီဘန်အဖွဲ့ရဲ့နိုင်ငံသားရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒယ်ဘာရန်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဒိုဟာမြို့မှာတောက်ကြနေကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကဆိုပါတယ်။လက်ရှိအာဖဂန်အစိုးရကတော့အမေရိကန်တို့သိမ်းပိုက်မှုကြောင့်ဖြစ်ထွန်းလာတဲ့တရားမဝင်အဖွဲ့အစည်းတစ်ခုအဖြစ်သာသတ်မှတ်တယ်လို့တာလီဘန်တို့ဘက်ကပြောပြီးအာဖဂန်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေအစ္စလာမစ်အစိုးရတည်းပေါ်ပေါက်လာရေးကိုသာတာလီဘန်ဒီဘက်ကတောင်းဆိုနေတာပါ။အာဖဂန်သမ္မတဂါနီကတော့အစိုးရတရားဖွဲ့စည်းဖို့ဆိုရင်ရွေးကောက်ပွဲကတဆင့်သာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကတုံ့ပြန်လိုက်ပါတယ်ခင်ဗျာ။